နေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll break away
ဆေးပင်များကဏ္ဍမှာကျမခိုင်နဲ့ကျမပင်ကြီးလို့လေ့လာထားတဲ့ဝင်ပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ရှင်
။သောတာရှင်များရှင်ဝင်ပင်ဟာအမြင့်15မီတာအထိကြီးထွားနိုင်တဲ့အပင်တစ်မျိုးဖြစ်ပါတယ်။ဝင်ပင်အရွက်ရဲ့အယောင်လေးတွေကအဝါရောင်နဲ့နီးကျန့်ကျန့်အယောင်လေးဖြစ်ပါတယ်။ဝင်ပင်ရဲ့အရွက်ရောက်တဲ့အပင်တိုင်းမှာချုပ်တဲ့ဓာတ်တည်းဖြစ်စေတဲ့အနီရောင်အစေးများရှိပါတယ်
။သောတာရှင်များရှင်ဝင်ပင်ရဲ့ဆေးဘက်ဝင်တဲ့အစိပ်အပိုင်းကတော့ဝင်ပင်ရဲ့အခေါက်မှာထွက်ရှိလာတဲ့အစေးပဲဖြစ်ပါလေရှင်။ဝင်ပင်ကနေဆင်းနီးပေါ်ဆက်ပုံနဲ့ဆေးသားပုံဆင်းနီးလေးကိုဆက်လက်ဖော်ပြပေးချင်ပါတယ်။ဝင်ပင်အခေါက်မှာထွက်ရှိလာတဲ့အစေးကိုရည်စည်းကမ်းပြိုဖြစ်နေတဲ့သဖုံးတွေအပေါ်တုတ်လင်းပေးမယ်ဆိုရင်သဖုံးအနာများကိုလျင်မြင်စွာတက်တာပြောက်ကင်းစေပါတယ်။ဒါအပြင်ဝင်ပင်အစေးကိုတမအနာနဲ့ကျွန်းနှုတ်အနာတွေအပေါ်တုတ်လင်းပေးရင်အနာကိုပြုတ်ပြောင်းစေပြီးတက်တာပြောက်ကင်းစေပါတယ်ရှင်။
ဟုတ်ပါတယ်ရှင်ဒေါက်တာရှင်တို့အနေဖြင့်ပေါ်ပြပေးခဲ့တဲ့ဤအတိုင်းပြုလုပ်ပေးခြင်းဖြင့်ဒေါက်တာရှင်တို့မှခံစားနေရတဲ့ဝေဒနာတွေကိုတက်တာပြောက်ကင်းစေပါတယ်ဆိုရယ်ဝင်ပင်ရဲ့ဆေးဘက်ဝင်တန်ဖိုးရှိဖို့အကြောင်းလေးကိုပေါ်ပြပေးလိုက်ရပါတယ်ရှင
်ဒေါက်တာရှင်များရှင်စီစဉ်ထက်တဲ့ဆေးပင်များကဏ္ဍမှာကျမခိုင်နဲ့ကျမပင်စီတို့ကဝင်ပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးခဲ့တယ်လို့နောက်လာမယ့်အချိန်မှာဘလို့ဆေးဘက်ဝင်အပင်တွေရဲ့အကြောင်းတင်ဆက်ပေးအောင်မလဲဆိုတာကိုသိရလေအောင်စောင့်မျှော်နားဆင်အားပေးကြပါအောင်လားရှင်
ဒေါက်တာရှင်တို့လည်းအနာရောဂါဗျာအပေါင်းမှာကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ဆင်းရဲခွန်အားယူကြပါစို့
ချက်တော်တသားရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါယခုလိုမင်္ဂလာရှိတဲ့နေ့ရက်တည်းမှာတို့ရှင်ဖခင်ရဲ့ကောင်းမြတ်ခြင်းစုကျေးဇူးနဲ့ကျွန်တော်အားလုံးပြန်လဲပြီးတော့အသက်ရှင်ခွင့်ရတယ်ကျွန်တော်အားလုံးပြန်လဲပြီးတော့ဝမ်းမြောက်ခွင့်ရတယ်ဒါကြောင့်ဖခင်သခင်ကတို့ရှင်ကျွန်တော်ပေါ်မှာဘလောက်ထိကြီးမားတဲ့မေတ္တာနဲ့ချစ်တယ်လဲဆိုတာကိုယနေ့ကျွန်တော်အားလုံးကတို့ရှင်ခံစားရပြီးတော့တကယ်ပဲဝမ်းမြောက်စွာနဲ့ဘုရားရဲ့ဂုဏ်တော်နာမတော်ကိုချီးမွမ်းကြပါစို့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့နာခံခြင်းเนาะနာခံခြင်းရှိဖို့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ကျွန်တော်အိမ်တော်မှာတို့ရှိရင်လည်းပဲသားသမီးတွေကအဖေမေရဲ့စကားကိုနာခံလိုက်လျှောက်တယ်ဆိုရင်မိဘလည်းပဲဝမ်းမြောက်တယ်လို့မိသားစုလည်းပဲသိပြီးတော့တားရပါတယ်နော်ကျွန်တော်အသင်းတော်ဖွဲ့စည်းမှာလည်းပဲအသင်းတော်ရဲ့ policy အသင်းတော်ရဲ့စီကံအားလုံးကိုလိုက်လျှောက်တယ်နာခံတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီအသင်းတော်ကပုံမှန်ပြီးတော့တိုးတက်လာတယ်ပုံမှန်ပြီးတော့အောင်မြင်လာတယ်ကြီးထွားလာတယ်နော်အသင်းတော်မှာဆိုရှင်နာခံခြင်းရှိတဲ့ခါမှာဆိုရှင်တကယ်ပဲဝမ်းမြောက်ပျော်ရွှင်စွာနဲ့အသင်းသူအသင်းသားတွေလည်းပဲတပေါင်းတစ်စီးတည်းအားဖြင့်စီလုံးကြတယ်ညီညွတ်ကြတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျောင်းမှာဆိုလို့ရှိရင်လည်းပဲချမှတ်ထားတဲ့ကြောင်းစီကန်းတွေကိုနာခံလိုက်လျှောက်တယ်ဆိုလို့ရှိရင်အဲ့ဒီကြောင်းကဆိုရှင်ပုံမှုပြီးတော့တိုးတက်လာတယ်အောင်မြင်လာတယ်ပုံမှုပြီးမှကြီးထွားရှင်သန်လာကြတယ်เนาะကြောင်းဆရာမတွေရောကြောင်းသူကြောင်းသားတွေရောပုံမှုပြီးမှတခါလဲကြောင်းတော်ကြီးမှာဆိုရှင်တိုးတက်အောင်မြင်လာတာကိုတွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နေရာတိုင်းမှာဆိုရှင်စီကန်းရှိတယ်စနစ်ရှိတယ်အဲ့ဒီစီကန်းတို့စီစနစ်တွေကိုကျွန်တော်ကလိုက်လျှောက်မယ်နာခံမယ်ဆိုလို့ရှိရင်တော့သိပြီးတော့ตายရတယ်ဝါပြောမယ်တကယ်ပဲဝမ်းမြောက်ရှင်လန်းကြမှာဖြစ်ပါတယ်เนาะနာခံခြင်းမရှိတဲ့နေရာမှာကျွန်တော်နေတဲ့အခါမှာဆိုရှင်เนาะလုံးဝအဲ့ဒီထဲမှာရောရှက်နေပြီးတော့ကျွန်တော်တို့ဘဝအတ္တတာလည်းပဲပျော်ရွှင်ခြင်းခံစားရမှာမဟုတ်ဘူးအများအားဖြင့်ကျွန်တော်စိတ်နှောင့်ရှက်တွေဖြစ်နေမယ်အများအားဖြင့်ကျွန်တော်တို့ရဲ့အတ္တတာမှာဆိုရှင်ตายရမှုတွေပျောက်ဆုံးနေမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့နာခံခြင်းကဘလောက်အရေးကြီးတယ်လဲဝိပ္ပယကျမ်းခန်းကြီး20ပိုင်းငယ်9ကရှစ်ကိုကြည့်တဲ့အခါမှာသင်တို့၏ဘုရားသခင်ထာဝရဘုရားသည်တန်ရှင်းသောကြောင့်သင်တို့သည်ကိုယ်ကိုယ်တန်ရှင်းစေ၍တန်ရှင်းခြင်းရှိကြလော။ငါနီနိတာရတို့ကိုကျင့်ဆောင်ရကြမည်။ငါသည်သင်တို့ကိုတန်ရှင်းစေသောထာဝရဘုရားဖြစ်၏ဆိုပြီးတော့နှုတ်ကပတ်တော်ကဖော်ပြထားပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့သင်တို့ရဲ့ဘုရားသခင်ငါထာဝရဘုရားသည်တန်ရှင်းသောကြောင့်တဲ့။ဒီနေ့ဘုရားသခင်ကတန်ရှင်းတော်မူတဲ့ဘုရားဖြစ်တယ်။တန်ရှင်းမော်မြတ်ပြီးတော့မေတ္တာတော်ရှင်ဘုရားသခင်ဖြစ်တယ်။ဒါကြောင့်ဘုရားသခင်ကတော့ရှင်တန်ရှင်းခြင်းပါရမီနဲ့ပြည့်စုံကျွယ်ဝတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကလည်းပဲကိုယ်ကိုယ်ကိုတန်ရှင်းစေရမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့သင်ကဘုရားရဲ့သားသမီးဖြစ်တယ်ဆိုရင်ဘုရားသားသမီးကဘာလုပ်ရမလဲတန်ရှင်းစင်ကြယ်ခြင်းရှိရမယ်ဘုရားရဲ့အလိုတော်နဲ့ကိုက်ညီတဲ့အသက်တာနဲ့ကျွန်တော်တို့ကအသက်ရှင်မှာဖြစ်တယ်ဒါကြောင့်ဘုရားသခင်ကတော့ရှင်တန်ရှင်းခြင်းရှိကြလောကျွန်တော်တို့မတန်ရှင်းမှုဆိုရင်ကျွန်တော်တို့နဲ့အတူဖယားဘယ်တော့မှရှိနိုင်မှာမဟုတ်ဘူးဖယားလည်းပဲကျွန်တော်တို့နဲ့အတူသွားနိုင်မှာမဟုတ်ဘူးလာနိုင်မှာမဟုတ်ဘူးဒီနေ့ကျွန်တော်တို့ရဲ့အသက်တာကဖယားရဲ့သားသမီးတွေရဲ့အသက်တာကတန်ရှင်းခြင်းရှိမှသာလျှင်တန်ရှင်းတော်မူသောဖယားသခင်ကကျွန်တော်တို့နဲ့အတူရှိနိုင်မှာဖြစ်တယ်ကျွန်တော်တို့ကိုဆောင်မနိုင်မှာဖြစ်တယ်ကျွန်တော်တို့ကိုပို့ဆောင်လမ်းပြနိုင်မှာဖြစ်တယ်ဒါကြောင့်ဖယားသခင်ကဆိုရှင်ဘလို့မိတ်မာခဲ့တယ်ဆိုတော့ငါနီနိတရာတို့ကိုချစ်ဆောင်ရမယ်ဖယားသခင်ရဲ့ပညာတော်ကိုကျွန်တော်ကလိုက်ရှောင်ရမယ်ဖယားရဲ့စကားကိုတသွေးမတိန်နားထောင်ရမယ်ဖယားရဲ့အလိုတော်ကိုကျွန်တော်တို့ကဆိုရှင်လွဲမစွာရှောင်လန်းဖို့မဟုတ်ဘဲနဲ့ဖယားရဲ့အလိုတော်ကိုတိတိကျကျမှန်မှန်ကန်ကန်နဲ့ဖယားရဲ့သားသမီးတွေက
ဘာလို့ရမလဲလိုက်လျှောက်ပြီးတော့အသက်ရှင်ရမှာဖြစ်တယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်ငါနီနီတရာတို့ကိုဘာလို့ရမလဲကျင့်ဆောင်ရမယ်တဲ့နော်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားရဲ့နီးစနစ်ဘုရားရဲ့အလိုတော်ကိုကျွန်တော်ကသွေးဖယ်ပြီးတော့သွေးဖီပြီးတော့ကျွန်တော်တို့အသက်ရှင်ဖို့ရန်အတွက်ဘုရားရဲ့သားသမီးတွေမှာဒါလုံးဝလုံးဝမရှိသင့်တဲ့ဇယိုက်ဖြစ်ပါတယ်နော်။ဒါကြောင့်ဘုရားရဲ့သားသမီးတွေကဆိုရှင်ဘုရားလိုတော်နဲ့ကန့်ညီတော့အသက်တာနဲ့အသက်ရှင်ဖို့ရန်အတွက်သွာလာဖို့ရန်အတွက်နေထိုင်ဖို့ရန်အတွက်အဲ့ဒီလိုမျိုးဇယိုက်မျိုးနဲ့ကျွန်တော်ကဆိုရှင်ရှေ့ဆက်နိုင်ဖို့ရန်ကြီးကြည့်ပါတယ်။ဒါကြောင့်ဘုရားသခင်ကတန်ရှင်းခြင်းပါရမီနဲ့ပြည့်စုံကုန်လုံးနဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကလည်းပဲတန်ရှင်းခြင်းရှိထားရမယ်တဲ့နော်။ဒါကြောင့်ဘုရားသခင်ကပြောလို့ဆိုတော့ငါသည်တင်တို့ကိုတန်ရှင်းစေသောဘုရားဖြစ်၏နော်။ထာဝရဘုရားဖြစ်၏။ဘုရားသခင်ကဆိုရှင်ကျွန်တော်တို့ကိုအမြဲတမ်းပဲတန်ရှင်းခြင်းပါရမီနဲ့ပြည့်စုံကုန်လုံးအောင်စွန့်ဆောင်ပေးတဲ့ဘုရားသခင်ဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့အရနဲ့ဧဝါတို့ရှင်နာခံခြင်းမရှိခဲ့တဲ့အတွက်ကြောင့်တို့ရဲ့ကျိုးလွန်ခဲ့တဲ့နော်ကျိုးလွန်ဝင့်တဲ့တတ္တိတွေကြောင့်လောကကြီးတစ်ခုလုံးကအပြစ်တရားတွေကိုကြာရောက်ခဲ့တယ်။အားလုံးကအပြစ်တရားရဲ့အနာစာထဲမှာကျွန်တော်အားလုံးကခံစားဆန်းစားနေရတယ်။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်မိဦးဖာဦးဖြစ်တဲ့အာရနဲ့ဧဝါရဲ့နာခံခြင်းပြက်ကွက်ခဲ့တဲ့အတွက်ကြောင့်မနာခံခဲ့တဲ့အတွက်ကြောင့်ဒီနေ့ဒီအချိုးကျေးဇူးတွေကိုကျွန်တော်ကတခါတည်းရင်ဆိပ်ပြီးတော့ခံစားနေရတဲ့ခါမှာဒီနေ့ကျွန်တော်တို့ကိုယ်တော်တိုင်ကလည်းပဲကျွန်တော်ကိုယ်တိုင်ကလည်းပဲဖယားသခင်ရဲ့စကားကိုနာမခံဘူးမလိုက်လျှောက်ဘူးဆိုရင်အဲ့ဒီကွင်းဆက်ကိုခံစားရုံနဲ့မကပဲနဲ့ဆက်လက်ပြီးတော့ကျွန်တော်တို့ကဆိုရှင်ဖယားသခင်ရဲ့သားသမီးအဖြစ်နဲ့ကျွန်တော်တို့ကဆိုရှင်အသက်ရှင်ဖို့ရန်အတွက်လုံးဝလုံးဝတော့မထိုက်တန်ဘူးချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့မိဦးဖာဦးအာဒံနဲ့ဧဝကမနာခံခဲ့တဲ့အတွက်ကြောင့်ဒီလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်ခဲ့ရတာကိုကျွန်တော်တို့ကလက်တွေ့ခံစားနေရတဲ့ခါမှာကျွန်တော်တို့ကိုယ်တိုင်ကလည်းပဲအဲ့ဒီအရာကိုတွေ့နေမြင်နေကျွန်တော်တို့ကကိုယ်တိုင်ခံစားနေရတဲ့ခါမှာကျွန်တော်တို့ကဘုရားရဲ့စကားကိုဘုရားရဲ့အလိုတော်ကိုနာခံလိုက်လျှောက်အသက်ရှင်ဖို့ရန်အတွက်အရန်ရည်ကြည့်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့မိတ်ဆွေတို့ဒါကြောင့်တမန်တော်ကိုနာခံခြင်းမှလွဲပြီးတော့စင့်မှန်သောစေတောစင်ကျင်ခြင်းဆိုတာမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဖယားသခင်ရဲ့နှုတ်ကပတ်တော်ကိုကျွန်တော်ကနာခံလိုက်လျှောက်ရမယ်။ဖယားသခင်ကိုကျွန်တော်ကဆိုရှင်စိတ်နှလုံးအပြည့်ဝနဲ့ချစ်တယ်ဆိုရင်ချစ်တဲ့မိတ်ဆွေဘာလို့ရမလဲ။ဖယားသခင်ရဲ့ပညာတော်ကိုကျွန်တော်ကလိုက်လျှောက်ရမှာဖြစ်တယ်။ဖယားရဲ့နှုတ်ကပတ်တော်ဖယားရဲ့ပညာတော်ကိုကျွန်တော်ကလိုက်လျှောက်သက်ရှင်ခြင်းအပြင်ဖယားသခင်ကိုတကယ်ချစ်တယ်ဆိုတာကိုကျွန်တော်ကတက်တည်ထူရမှာဖြစ်တယ်။ဖယားရဲ့သားသမီးစစ်မှန်ချောင်းကျွန်တော်ကပြသနိုင်ဖို့ရန်အတွက်ကဖယားသခင်ချမှတ်ထားသောစည်းမျဉ်းဖြစ်တဲ့ပညာတော်ကိုကျွန်တော်ကနာခံရမှာဖြစ်တယ်။သို့မှသာလည်းကျွန်တော်ကဆိုရှင်တန်ရှင်းစင်ကြတဲ့စိတ်နှလုံးသားကိုကျွန်တော်ကရရှိမှာဖြစ်ပါတယ်။ဖယားရဲ့နှုတ်ကပတ်တော်ကိုသွေးဖီးတဲ့ဖယားရဲ့ပညာတော်ကိုကျွန်တော်ကဆိုရှင်မလိုက်လျှောက်ဘဲနဲ့ကိုယ့်သဘောကိုယ့်မနောနဲ့ကျွန်တော်ရဲ့အသက်တာရှင်သန်မယ်ဆိုရင်ချစ်တဲ့မိတ်ဆွေတင်းရဲ့ဘဝအသက်တာကဘယ်တော့မှစင်ကြဖြောင်းမနိုင်ပဲလုံးဝတင်ကိုတိုင်ကကျင့်လို့လေတင်ကိုတိုင်ကလှုပ်ဆောင်လို့လေလုံးဝရနိုင်မှာမဟုတ်ဘူးဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဘုရားရဲ့အလိုတော်ကိုလိုက်လျှောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်အရာကြီးကြည့်ပါတယ်ဒါကြောင့်ဘုရားသခင်ကိုအမှန်ကန်ကျွန်တော်ကဆိုရှင်ချစ်ကြောက်တဲ့သူလို့ကိုယ့်ကိုယ်ကိုယ်သူကျွန်တော်ဘုရားသခင်ပြီးပေးတာပါတယ်လို့ကျွန်တော်ကဆိုရှင်ထဲထဲဝါဝါနဲ့ပြောချင်တယ်ဆိုရင်ကျွန်တော်မလုပ်ရမလဲဖယားရဲ့ပညာတော်တစ်စုံတစ်ခုကိုမြတ်ကျွန်တော်တို့ကလုံးဝလုံးဝဆက်လက်ပြီးတော့ချိုးဖောက်ဖို့ရန်အတွက်လုံးဝမလုပ်သင့်ဘူး။တော့မချိုးဖောက်သင့်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဖယားသခင်ရဲ့သားသမီးပီတာပါတယ်ဆိုပြီးတော့ယနေ့ကျွန်တော်ကဆိုရှင်ထဲထဲဝါဝါနဲ့ကျွန်တော်ကဆိုရှင်ကိုယ့်ကိုယ်သူဝင့်ကြွားနိုင်ဖို့ရန်အတွက်ကဖယားရဲ့အလိုတော်တိုင်းလိုက်လျှောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်မိတ်ဆွေပေါင်းတို့။ဒါကြောင့်ကျွန်တော်တို့လူဖြစ်တဲ့ခါမှာတို့ရှင်အပြစ်ကျိုးလို့မိမယ်ဆိုရင်အဓိကပါပဲလေကျွန်တော်တို့ကိုပညာတော်အောက်မှာတို့ရှင်ရှုတ်ချခြင်းခံရတဲ့အတွက်ကြောင့်ကျွန်တော်ကအပြစ်ရဲ့ချီနှောင်ခြင်းကိုကျွန်တော်ကခံရပြီးတော့အဲ့ဒီဝင်တုတ်ကြီးကိုကျွန်တော်ကထမ်းနေရတာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ကအပြစ်ဝင်တုတ်ကိုထမ်းနေရတဲ့ခါမှာကျွန်တော်တို့ကိုယ်တိုင်ကယုံပြီးတော့အဲ့ဒီအပြစ်ဝင်တုတ်ကနေမှလွတ်ဖို့ရန်အတွက်ကျွန်တော်ကဘယ်လိုမှယုံကံဖို့ဆိုတာမလွယ်ကူပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နှုတ်ကပတ်တော်ကဆိုရှင်သာဝရဘုရားကြီးတရားတော်သည်စုံလင်သည်ဖြစ်၍စိတ်ဝိညာဉ်ကိုပြုပြင်တတ်၏ဒီနေ့ ဖယားသခင်ရဲ့နှုတ်ကပတ်တော်ဖယားရဲ့အလိုတော်သည်စုံလင်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့စိတ်ဝိညာဉ်ကိုပြုပြင်မွမ်းမံပေးနေတာဖြစ်ပါတယ်ကျွန်တော်အားလုံးကိုဖယားသခင်ကတန်ရှင်းစင်ကြယ်တဲ့အသက်တာနဲ့ရှင်တန်နိုင်မှုရတဲ့ဖယားရဲ့အလိုတော်ကကျွန်တော်တို့ကိုအမြဲတမ်းပဲဆောင်မပို့ဆောင်နေတာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာမှာနာခံခြင်းအပြင်ကိုယ်စိတ်နှလုံးသုံးပါးစလုံးကိုတန်ရှင်းစေခြင်းစင်ကြယ်ခြင်းတို့ရောက်မှာဖြစ်ပါတယ်နာခံခြင်းမရှိရင်ကျွန်တော်တို့ရဲ့အသက်တာမှာကိုယ်စိတ်နှလုံးသုံးပါးစလုံးကဘလို့မှတန်ရှင်းစင်ကြယ်ခြင်းကိုရောက်နိုင်မှာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ကတော့ရှင်ဖခင်သခင်ကိုကျွန်တော်ဘလောက်ယုံကြည်တယ်လဲဖခင်ရဲ့သားသမီးအဖြစ်ကျွန်တော်ရဲ့ဘဝသက်တာမှာဘလို့နည်းအဖြစ်အသက်ရှင်နေတယ်လဲဆိုတာကိုဒီနေ့ကိုယ့်ကိုယ်သူပြန်လှည့်ပြီးတော့စဉ်းစားပါကိုယ့်ကိုယ်သူပြန်လှည့်ပြီးတော့မေးခွန်းထုတ်ကြည့်ပါကိုယ့်ကိုယ်သူပြန်ပြီးတော့ကြည့်ပါချစ်တဲ့မိတ်ဆွေပေါင်းတို့ငါဟာဖခင်ရဲ့သားသမီးဖြစ်ရလားဖယားရဲ့သားသမီးဖြစ်တယ်ဆိုရင်ကျွန်တော်တို့ကဖယားရဲ့စကားတော်ကိုတသွေမတိန်လိုက်လျှောက်နာခံရမှာဖြစ်ပါတယ်။နာခံခြင်းအပြင်ကျွန်တော်ကဆိုရှင်တန်ရှင်းစင်ကြယ်ခြင်းတို့ရောက်မှာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာအားလုံးကဖယားရဲ့သားသမီးတွေကဖယားသခင်ယေရှုခရစ်တော်ကိုမျှော်လင့်နေတဲ့သားသမီးတွေဖြစ်ကြတယ်။အဲဒါကြောင့်မျှော်လင့်နေတဲ့သားသမီးတွေကဆိုရှင်ယေရှုခရစ်တော်ရဲ့ဖယားယေရှုခရစ်တော်ဖယားရဲ့သားသမီးတကယ်အစ်စ်မှန်အဖြစ်မျော်လင့်တဲ့သားသမီးများဖြစ်ကြရလားဆိုတာဒီနေ့ကျွန်တော်ကဘုရားရဲ့စကားကိုဘလောက်နားထောင်တယ်လဲဘုရားရဲ့လိုတော်ကိုဘလောက်လိုက်လျှောက်တယ်လဲဘုရားရဲ့ပညာတော်တိုင်းကျွန်တော်တို့အားလုံးကဆိုရှင်ဘလောက်ထိကြင့်ကြံပြီးတော့အသက်ရှင်တယ်လဲဆိုတဲ့အပေါ်မှာမူတည်တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နားထောင်ခြင်းဟာကျွန်တော်တို့အတွက်လုံးဝအကျိုးရောက်သွားစရာအကြောင်းတစိုးတစိမ့်မှမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့နားထောင်ခြင်းမရှိဘဲနဲ့နာခံခြင်းကိုညှင်းပယ်ပြီးတော့မနာခံခြင်းကိုကျွန်တော်ကတို့ရှင်ရွေးချယ်ခဲ့တဲ့အတွက်ကြောင့်အာရန်နဲ့ဧဝကကျွန်တော်တို့ရဲ့မိဦးဖာဦးကျွန်တော်လောကမှာလို့ရှင်အကုန်လုံးကိုရှုံ့နှိမ့်စေခဲ့တယ်။ဒါပေမဲ့လည်းချစ်တဲ့မိတ်ဆွေပေါင်းတို့ခရစ်တော်အားဖြင့်ဒီနေ့ကျွန်တော်ကတို့ရှင်ဖယားသားသမီးအဖြစ်ပြန်လဲပြီးတော့ကျွန်တော်ကတို့ရှင်အခွင့်အရေးသူပြန်လဲရရှိခဲ့တဲ့ခါမှာအဲ့ဒီအတွက်ကြောင့်ယနေ့ကျွန်တော်ကတို့ရှင်ဖယားရဲ့စကားကိုနာခံလိုက်လျှောက်ခြင်းအပြင်အသက်တာကိုကျွန်တော်ရှင်သန်ကြရအောင်။ဒီနေ့ချစ်တဲ့မိတ်ဆွေများဖယားသခင်ရဲ့သားသမီးဖြစ်ရသောခွင့်ဟာတကယ်မွန်မြတ်ပါတယ်မွန်မြတ်လာတဲ့ကိုယ့်ရဲ့နော်ဇာတိမှန်ကိုကျွန်တော်ကဗလဲဘာအားဖြင့်တည်ပြမလဲဖယားရဲ့စကားကိုနားခံခြင်းဖယားရဲ့လိုတော်ကိုလိုက်လျှောက်ခြင်းဖယားရဲ့ပညာတော်အတိုင်းကျွန်တော်ရဲ့အသက်တာကိုကျင့်ဆောင်ခြင်းအားဖြင့်ယနေ့ကျွန်တော်ကဆိုရှင်ဖယားရဲ့သားသမီးမှန်ကန်ပါတယ်ဆိုတာကိုယနေ့ကျွန်တော်ကတည်ထူရမှာဖြစ်တယ်ဒါကြောင့်ဖယားရဲ့လိုတော်ကိုလိုက်လျှောက်တဲ့သားသမီးတွေကဖယားသခင်ကတန်ရှင်းစင်ကြယ်ခြင်းအရာကိုကျွန်တော်ကိုဘုရားကသုံးလောင်းချပေးပြီးတော့ကျွန်တော်ရတက်တာမှာဆိုရှင်ဘုရားရဘုန်းတော်ကိုဆက်လိုက်ပြီးတော့ထင်ရှားနိုင်မှာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေများအားလုံးဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်ဘုရားသခင်ရှေ့တော်မှာစင်ကြယ်တန်ရှင်းစင်ကြယ်ခြင်းအသက်တာနဲ့ရှင်သန်နိုင်ခြင်းအဖို့လုံကဘုရားသခင်ရအလိုတော်ကိုပြေဝနာခံခြင်းအပြင်ကျွန်တော်နေ့စဉ်နဲ့ရက်မြကျွန်တော်အားလုံးကဆိုရှင်အသက်တာကိုရှင်သန်ခြင်းအပြင်ကျွန်တော်ရဲ့အသက်တာကအမြဲတမ်းပဲရှင်လန်းဝမ်းမြောက်နေကြမှာဖြစ်တယ်။ဒီနေ့ကျွန်တော်ရဲ့အသက်တာကိုပြန်လဲပြီးတော့စမ်းစစ်ပြီးတော့ဘုရားသခင်ရဲ့အလိုတော်ဘုရားရဲ့စကားတော်ကိုနာခံခြင်းအဖြစ်ချစ်တဲ့မိတ်ဆွေများတကယ်ပဲဘုရားသခင်ပထမလာတော့စင်ကြယ်တန်ရှင်းခြင်းပါရမီသည်တင်းတို့ပေါ်မှာတည်ရောက်ပြီးတော့အမြဲတမ်းပဲဝမ်းမြောက်ပျော်ရွှင်စွာနဲ့ဘုရားရဲ့ဂုဏ်တော်နာမတော်ကိုအမြဲချီးမွမ်းရေတွက်အသက်ရှင်နိုင်ကြတဲ့ဓမ္မမိတ်ဆွေများအသီးသီးဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ကျွတ်တဲ့မိတ်ဆွေများအားလုံးပေါ်မှာပါးကားကောင်းကြီးချပေးပါစေ
အစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တော်တာရှင်တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။တူလေးတူမလေးတို့ရေဒီနေ့တမချန်းစာပုံမြင်ကဏ္ဍမှာဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရတမချန်းစာပုံမြင်လေးကတော့သိုးစုများအတွက်ဆုံးမချက်ဆိုတဲ့ပုံမြင်လေးဖြစ်တယ်။တူလေးတူမလေးတို့ရေဟိုးရှိရှိတုန်းကတမတော်ကြီးတူးရှိတယ်ကွယ်။သူ့ရဲ့နာမည်ကပေတျူတဲ့တမတော်ကြီးပေတျူဟာအာရှမိုင်းနာမြောက်ပိုင်းမှာပြန့်နှံ့နေကြတဲ့သူ့ရဲ့တပည့်တော်တွေကိုသိုးစုတွေနဲ့ခိုင်းနှိုင်းထားတယ်ကွယ်။သူ့တပည့်တော်တွေကိုအားပေးစကားတွေပြောဖို့စာနဲ့ရေးသားပေးပို့လိုက်တယ်ကွယ်။အဓိကအချက်ကတော့ဆင်းရဲဒုက္ခတွေညင်မာနှိပ်စက်ခံနေကြရတဲ့သူ့တပည့်တွေကိုအားပေးစကားပြောကြဖို့ဖြစ်တယ်။တမန်တော်ကြီးပေတရုဟာသူ့တပည့်တွေကိုမျှော်လင့်ချက်ရှိတဲ့လူတွေဖြစ်တယ်။ရင်ဆိုင်ရတဲ့ဒုက္ခဆင်းရဲတွေကိုဇွဲတတ္တိရှိရှိနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းအဲ့ဒီဆင်းရဲဒုက္ခတွေဟာမိမိတို့ဖျားသခင်ကိုယုံကြည်ခြင်းစစ်မှန်တာမစစ်မှန်တာကိုစစ်ဆေးတဲ့အရာတွေသာဖြစ်တယ်ဆိုပြီးစာနဲ့ရေးသားအားပေးခဲ့တယ်တဲ့ကွယ်နောက်ပြီးတမန်တော်ကြီးပေတရုကအသင်းတော်ကိုအုပ်ချုပ်တဲ့လူတွေကိုလည်းဒီလိုရေးသားမှကြားခဲ့သေးတယ်လေဒါကတော့ကျွန်ုပ်ဟာယေရှုခရစ်တော်ခံစားရတဲ့ဝေဒနာကိုတွေ့မြင်ရတဲ့သူအနေနဲ့ရောယေရှုခရစ်တော်ကြွလာတဲ့အခါတင်တို့နဲ့အတူကောင်းကင်ဘုံကိုချီဆောင်ခြင်းခံရဖို့တင်တို့ကိုမေတ္တာရခံလိုတယ်။တင်တို့ဟာတင်တို့ကိုအထားတဲ့တင်တို့အသင်းတော်မှအသင်းသူအသင်းသားတွေဖြစ်တဲ့သိုးစုတွေကိုကြည့်ရှုစောင့်ထိန်ကြရမယ်။တာဝန်ဝတ္တရားတစ်ခုအနေနဲ့မဟုတ်ဘဲဖျားသခင်ရဲ့အမှုတော်ကိုဆောင်ရွက်တဲ့အနေနဲ့စောင့်ထိန်ကြရမယ်။ငွေကြေးရရှိဖို့မဟုတ်ဘူး။စေတနာစိတ်နဲ့လှူဆောင်ကြရမယ်။တင်တို့ကိုအထားတဲ့သိုးစုတွေအပေါ်အစိုးတရားမပြုတ်လို့ရဘူး။စံနမူနာကောင်းကိုပြပြီးအုပ်ချုပ်ကြရမယ်။ယေရှုခရစ်တော်ကဘာကိုပြန်ကြွလာပြီးယုံကြည်ခြင်းရှိသူသားသမီးတွေကိုသိမ်းဆဲတဲ့အခါမှာတင်တို့ဟာတရဖူကိုရရှိကြလိမ့်မယ်လို့စာနဲ့ရေးသားပြောတဲ့ကွယ်ခလေးတို့ရေလူငယ်လူရွယ်တွေကိုလည်းတမန်တော်ကြီးကဆုံးမစာရေးလိုက်သေးတယ်ကွယ်ဘယ်လိုရေးလဲဆိုတော့လူငယ်လူရွယ်တို့လူကြီးသူမတို့ရဲ့စကားကိုနားထောင်ကြရမယ်တင်တို့အားလုံးနှိမ်ချတဲ့စိတ်ရှိပြီးတဦးရဲ့အစီကိုတဦးကခံရမယ်ဘာဖြစ်လို့လဲဆိုတော့တမန်ကျမ်းစာမှာဖျားသခင်ဟာမာနကြီးတဲ့သူကိုစီတားတော်မူတယ်စိတ်နှိမ်ချတဲ့သူကိုကျေးဇူးပြုတော်မူတယ်လို့ဖော်ပြထားတယ်။ဘုရားသခင်ဟာတင်တို့ကိုအလေးထားဂရုပြုတော်မူတဲ့အတွက်တင်တို့ရဲ့ပူပန်တောကရှိသမျှကိုဘုရားသခင်ကိုပုံအပ်ကြပါဆိုပြီးတော့ရေးသားဆုံးမထားတယ်ခလေးတို့ရဲ့ဒါတွေမကသေးဘူးခလေးတို့ရဲ့သူရဲ့တပည့်တွေအားလုံးကိုဆက်ပြီးရေးသားပြောသေးတယ်ဘယ်လိုရေးပြောလဲဆိုတော့နူနိုကြကြရှိကြပါတတိနဲ့စောင့်နေကြပါရန်သူဖြစ်တဲ့စာရမဏဟာဟောက်တဲ့ချင်းတစ်လိုဘယ်သူကိုဝါမျိုရမလဲဆိုတာကိုလှဲ့လေရှာဖွေနေတယ်။ကိုယ့်ရဲ့ယုံကြည်ခြင်းကိုခိုင်မာစေပြီးရန်သူကိုတွန်းလှန်ကြပါ။တင်တို့သိတဲ့အတိုင်းပဲကဘာတဝန်းလုံးမှရှိတဲ့တင်တို့ညီအကိုမောင်နှမတွေဟာဆင်းရဲဒုက္ခနဲ့တွေ့ကြုံနေကြရတယ်။ဒါပေမဲ့တင်တို့ဟာအချိန်နည်းနည်းလေးပဲဆင်းရဲဒုက္ခရောက်ကြပြီးတဲ့နောက်ဖျားရှင်ဟာခရစ်တော်၌တလုံးတဝါဒီဖြစ်စေပြီးထာဝရဘုံအတီတော်ကိုဝင်စားခွင့်ပေးဖို့ဖိတ်ခေါ်တော်မူပြီးတင်တို့ကိုအပြစ်ဆိုးပွဲမရှိအောင်ပြုပြင်ပေးတော်မူပြီးတော့တင်တို့ကိုခိုင်ခန့်စေတော်မူမယ်ခွန်အားနဲ့ပြည့်ဝစေတော်မူမယ်ကြံ့ကြံ့ခိုင်ခိုင်နဲ့ရက်တီစေတော်မူမယ်ရက်တီစေတော်မူလိမ့်မယ်လို့ရေးသားပြောဆိုသတိပေးလိုက်တဲ့ကွယ်ခလေးတို့ရေတမန်တော်ကြီးရှင်ပေတရုဟာအာရှမိုင်းနာမြောက်ပိုင်းမှာပြန့်နှံ့နေတဲ့သူရဲ့အသင်းဝင်တပည့်တွေလူကြီးလူငယ်မရွေအားလုံးကိုစေတနာမေတ္တာနဲ့ဆုံးမရေးသားပြောဆိုရုံသာမကဘူးကွ။စာရမဏေရဲ့ယံမလည်းကင်းဝေးအောင်ရှောင်ရှားနိုင်အောင်သတိပေးခဲ့တာဖြစ်တယ်။တမန်တော်ကြီးပေတရုဟာဟိုးခေတ်ကအာရှမိုင်းနာမှာရှိတဲ့တပည့်တွေကိုသာမကဘူး။အခုခေတ်ယုံကြည်သူတွေအားလုံးကိုလည်းဆုံးမသတိပေးထားတာဖြစ်တယ်လေ။ဒါကြောင့်ခလေးတို့လည်းတမန်တော်ကြီးပေတရုရဲ့ဆုံးမစကားနဲ့တတိပေးစကားတွေကို나ယူမှတ်သားနိုင်ကြပါစေကွယ်ခလေးတို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ
ဝိညာဉ်များစွာလင်းလေးရအောင်ကွယ်
ောက်တာရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်နန်းများကိုပို့ချပေးလေရှိပါတယ်ရှင်တင်နန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနဲ့အသက်ရှိခြင်း၊သင်နဲ့သင်ကျမ်းမာရေး၊ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါလေ။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုစွာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တောတာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336 3998 3998 316694စက္ကန့်နိုင်ပါလေ။ဒါရိုက်တာအတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါရိုက်တာအတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986106ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963886969တို့ဆက်သွယ်မြင်မြန်နိုင်ပါတယ်ရှင်။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတန်လွင့်တဲ့ချင်းဖြစ်ပါလေရှင
် AWR မြလင်ချင်းအတန်ကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ